ရခိုင်ပြည်နယ်မြောက်ပိုင်းကိစ္စကြောင့်မြန်မာနိုင်ငံအပေါ်ကြားရောက်နေတဲ့နိုင်ငံတကာဖိအားတွေရော့ချသွားနိုင်ဖို့နိုင်ငံတကာကျွမ်းကျင်သူပါဝင်တဲ့ဗတ်မလိုက်စုံစမ်းရေးကော်မရှင်ဖွဲ့စုံစမ်းတင်တယ်လို့ US Campaign for Burma ရဲ့အမှုဆောင်ဒါရိုက်တာဟောင်းဖြစ်တဲ့မြန်မာနိုင်ငံရေးလေလာသူဦးအောင်တင်းကပြောပါရယ်ရိုဟင်ဂျာတွေနဲ့ရခိုင်ပြည်နယ်တဲကလူနည်းစုအတိုင်းဝိုင်းတွေရဲ့လူ့အခွင့်အရေးကိုစောင့်ကြည့်နိုင်ခွင့်နဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုဝင်ခွင့်ပြုဖို့တောင်းဆိုချက်တွေပါဝင်တဲ့ဆုံးဖြတ်ချက်ကိုလူ့အခွင့်အရေးကောင်စီမှမနေ့ကချမှတ်ခဲ့ပါတယ်။ဒါပေမဲ့ဒီဆုံးဖြတ်ချက်ကိုမြန်မာကိုယ်စားလှယ်ကဂျနီဗာမှာချက်ချင်းကန့်ကွက်ခဲ့ပါတယ်။ရခိုင်ပြည်ထနာနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့နိုင်ငံတကာကဒီချက်တွေကိုအဓိကထားတောင်းဆိုနေချိန်မှာမြန်မာအစိုးရဘက်ကဘလို့တုံ့ပြန်သင့်တယ်လဲဆိုတာကိုမက်ဆုမြတ်မွန်ကကိုအောင်တင်းကိုဆက်သွယ်မေးမြန်းထားတာမှာသူကခုလိုစပြောပါတယ်။
ပထမအချက်ပေါ်ပြန်ပြန်လာမဲ့လူတွေအတွက်လုံခြုံရေးစိတ်ချမှုတို့လူ့အခွင့်အရေးအာမခံချက်ရှိဖို့ဆိုပြီးတော့ဟိုတောင်းဆိုတာရှိတာ哦ဆိုတော့ဒီကဟာလဲသူတို့ဘက်ကကြည့်မစင်တဘာဝကြတဲ့စိတ်ပူပန်ပေါ့ဗျာကျွန်တော်တို့ကဒီဘက်ကဟိုပြန်လဲထွက်သွားတဲ့လူတွေသူ့လိုလိုထွက်သွားကြတယ်ပြီးတော့ပြန်လဲလက်ခံမယ်ပြန်လဲလက်ခံဖို့လည်းအဆင်သင့်ရှိတယ်သို့တော်လည်းဒီတစ်ခေါက်ကျတော့ဟိုတုန်းကလူမျိုးကပြန်ဝင်လာကြဆိုပြီးပြန်လဲလက်ခံလို့မရတော့ဘူးဗျာကျွန်တော်တို့ဘက်ကဒီပြန်ဝင်လာတဲ့လူတွေကိုစစ်ဆေးပြီးရင်တော့တကယ်လို့နိုင်ငံသားဖြစ်တဲ့ဆိုလို့ရှိရင်ပြည်ကြရဲ့အချက်လက်တွေအထောက်အထားတွေမှန်ကန်တယ်ဆိုလို့ရှိရင်တို့နိုင်ငံသားဖြစ်ခွင့်ပေးရမယ်။ပြီးတော့နိုင်ငံသားဖြစ်ခွင့်ပေးပြီးလို့ရှိတဲ့ဒီကျန်တဲ့အတိုင်းပြည်ရဲ့တရားအနှံ့အပြားတို့တွေ့လက်ဆောင်နေတဲ့ခွင့်ပေးရမယ်။ဒါကအဲ့လူတွေရဲ့လူမျိုးစီဝါရေးနိုင်ငံရေးအစအစပါ။ဒါနောက်ဆုံးလူမျိုးရေးအစအစကတောင်းကျင်နေရနိုင်တယ်။အဲ့လိုတောင်းကျင်နေမှသာဒီတစ်ဖက်ကဟိုနိုင်ငံတကာရဲ့စိတ်ပူပန်မှုကျွန်တော်တို့ကဖြေဖြောင်းနိုင်မှာပေါ့။အခုကျွန်တော်နားလည်သလားဒီမြန်မာအစိုးရနဲ့ဒီဘင်္ဂလားဒေ့ရှ်အစိုးရနဲ့နိုင်ငံသားချုပ်ထားတဲ့စာချုပ်မှာဆိုလို့ရှိရင်လည်းဒီကုလသမဂ္ဂဒုက္ခသည်များအေဂျင်စီကိုဒီဒုက္ခသည်များပြန်လည်ဝင်ရောက်လာတဲ့ကိစ္စမှာပါဝင်ကူညီဖို့လက်ခံထားရဆိုတာပါတာ哦ဆိုတော့ဒီလောက်တည်းလုံလောက်ပဲတင်ပါတယ်ဒီတဲ့ပို့လဲဟိုတည်ရင်းဘဝရောက်ပြီးတော့ဟိုဆက်ဖက်ထားနေရတော့ကျွန်တော်တို့ဘလုံးနည်းနဲ့မှလက်မခံသိဘူးပါဗျာဒုတိယချက်ကကျတော့ဒီစုံစမ်းစစ်ဆေးနဲ့ပတ်သက်လို့ပေါ့အဲကုလသမဂ္ဂဒုက္ခင်းကောင်ဆန်းနေပြီးတော့ဒီ fact finding ရှိပါတော့ဒီအချက်နဲ့ရှာဖွေကော်မရှင်ဖွဲ့စည်းနေတာကြာပြီဒီဒီကျွန်တော်နိုင်ငံဝန်ခွင့်မပေးဘူးတစ်ဖက်မှာကျတော့ကျွန်တော်တို့ကဒီဒီနိုင်ငံတကာဆွဆွဲချက်တွေကိုဖြေရှင်းမှုအတွက်ကျွန်တော်တို့ဒီလွတ်လပ်သောနိုင်ငံတကာကော်မရှင်တည်းကလိုအပ်တာတော့အမှန်ပဲဗျ။ရခိုင်ပြည်နယ်ပြည်ထောင်စုနဲ့ပတ်သက်တဲ့ကြံပေးမှုအတွက်ဟိုကိုပီအန်အန်ကောင်းဆောင်တဲ့ကော်မရှင်ဖွဲ့စည်းသလိုမျိုးပေါ့ကျွန်တော်တို့ဘက်ကလည်းဒီလွတ်လပ်သောနိုင်ငံတကာကော်မရှင်တည်းကိုဖွဲ့စည်းပြီးတာဝန်ပေးဖို့လိုအပ်တယ်။ကျွန်တော်အကြံပေးချင်တာကတော့ဒီအဲ့ဒီလိုနိုင်ငံတကာကော်မရှင်ကဒီလူ့အခွင့်အရေးစံစစ်ဆေးတာပုံခွင့်နဲ့ဒီရခိုင်ပြည်နယ်ပြည်ထောင်စုရဲ့ကုလုံးကိုဒီရာဇဝတ်ဖြစ်ပွားရနေရာကြီးတစ်ခုကျေးဇူးတင်ပါတယ်ဒီရာဇမှုဖြစ်ပွားတဲ့နောက်မှာဒီအဲရာဇမှုကြီးဘာကြောင့်ဖြစ်ပွားရလဲဆိုတာကိုစုံလဲစစ်ဆေးတဲ့ဒီ forensic ခေါ်တာပါနော်အမှုကင်းကိုတောက်ကြောင်ပြန်စစ်ဆေးတဲ့စစ်ဆေးမှုမျိုးလုပ်တာမျိုးတော့လုပ်နေတယ်တင်တာပဲဒါကျွန်တော်အကြံပြုချက်ပါ
အဲ့တော့အခုကိုအောင်တင်ပြောခဲ့တယ်လို့မျိုးတကယ်တမ်းဒီလိုဗတ်မလိုက်ပဲနဲ့နိုင်ငံတကာကလည်းလက်ခံနိုင်လောက်တဲ့သူတွေပါဝင်တဲ့စုံလဲစစ်ဆေးမှုအဖွဲ့ကြီးကိုလုပ်ဖို့ဆိုတာကအစိုးရအနေနဲ့ရောအဲ့လိုလုပ်ဖို့အတွက်မှာဟိုအခက်အခဲတွေရှိနိုင်တယ်လို့ရောတွက်နိုင်လားရှင့်
ဒီစစ်ဆေးမှုကအစိုးရနဲ့တပ်မတော်နဲ့နှစ်ဖက်သဘောတူမှာဖြစ်မယ်ထင်ပါတယ်။ဟိုရခိုင်ပြည်နယ်ပြည်ထောင်စုနဲ့ကိုပြည်နယ်ကော်မရှင်ဖွဲ့စည်းတော့ကြတော့အစိုးရဥဆောင်နဲ့ဖွဲ့စည်းလို့ရတယ်။အဲ့ကိုပြည်နယ်ကော်မရှင်ကလည်းဒီ hybrid ခေါ်တော့ဗျာ။နိုင်ငံခြားသားပညာရှင်တွေပါလို့ပြည်ထောင်စုပညာရှင်တွေပါပြီးတော့လွတ်လပ်လပ်စစ်ဆေးခွင့်ရတယ်။ဒါပေမဲ့အခုဒီရခိုင်ပြည်နယ်ပြည်ထောင်စုအခုဒီဩဂုတ်လ25ရက်နေ့နောက်မှရှိတဲ့ပြည်ထောင်စုတွေကိုစုံစမ်းစစ်ဆေးခွင့်ကြတော့အစိုးရအနေနဲ့တပ်မတော်နဲ့ဟိုသဘောတူညီမှုရှိဖို့လိုအပ်တာပေါ့
အခုလက်ရှိအခြေအနေမှာကြည့်လို့ရှိရင်ဒီနိုင်ငံတကာအတိုင်းအဝိုင်းကဒီမြန်မာနိုင်ငံပေါ်မှာဖိအားတဲ့အင်မတန်များနေတယ်ဥပမာမနေ့ကတော့လိုမျိုးကုလသမဂ္ဂလူ့ခွင့်ကောင်စီမှာအထူးဆွေးနွေးပွဲမြန်မာအရေးနဲ့ပတ်သက်ပြီးတော့လုပ်ရတာမျိုးရှိတယ်တော့ပြီးခဲ့တဲ့နိုဝင်ဘာလတုန်းကပဲဒီလုံခြုံရေးကောင်စီဥက္ကဋ္ဌကနေပြီးတော့မှကြေညာချက်ထုတ်ပြန်ထားတယ်ဆိုတော့အဲ့ထုတ်ပြန်ချက်အရဆိုလို့ရှိရင်လည်းဒီရက်ပိုင်းတွင်းမှာပြန်ပြီးတော့ဒီကုလသမဂ္ဂအတွင်းရေးမှူးချုပ်ကနေပြီးတော့ဒီလုံခြုံရေးကောင်စီကိုရခိုင်ခြေနေဖြစ်ပေါ်တိုးတက်မှုတွေပြန်ပြီးတော့သူ briefing ပေးရမယ်ပေါ့လေဆိုတော့ဒီလိုမျိုးဟိုဖိအားတွေလည်းများနေတယ်နိုင်ငံတကာရဲ့အာယုံဆိုင်မှုတွေလည်းတိတ်ပြီးတော့များနေတယ်ဆိုတော့ဒီဟာရီယာတိထက်ပို့ပြီးတော့အခြေအနေတွေဘယ်လောက်ထိဆိုးလာနိုင်တယ်လို့ရောတွက်လို့ရလဲ
ခုနိုင်ငံတကာဖိအားပေးမှုကကျွန်တော်ဟိုတုန်းထက်ကနေဆိုင်အများကြီးပြင်းလိုက်ဗျပြင်းနေဆိုတော့အရင်တော့ဗျထားပါတော့စီးပွားရေးပိတ်ဆို့မှုလည်းရှိနေတော့ဟိုချက်ချင်းသိတာလားပေါ့အခုကတော့စီးပွားရေးပိတ်ဆို့မှုတွေမရှိသေးတဲ့ကကြတော့ဒီပြင်းထန်မှုဆိုတာချက်ချင်းမသိတာလေဟိုတိုင်းပြည်ကိုအချက်တကယ်ကြည့်အောင်တိတ်ခါကြရတဲ့အဆင်နဲ့ရှိနေတာပေါ့သို့တော်လည်းအဲဒီဘက်ပင်းစုံမှုလို့မျိုးဆိုရတဲ့ကျိုးဆက်တည်းကနောက်ဆက်တွေလာနေတာပေါ့နော်။ဒီမှာအစိုးရကလည်းလူလူချင်းလှုပ်တာမဟုတ်တော့မှာပဲ။အဲဒီမှာဒီရိုးရင်းကြတွေထောက်ခံပြီးလှုပ်ရှားတော့ရပ်ဖက်ဖို့တင်ရတဲ့ဖီအားနဲ့တက်ဆိုင်ရာကွန်ကရစ်ချုပ်တော်တွေကနေပြီးတော့ဥပဒေပြဋ္ဌာန်းပြီးတော့ဒီမှာဒီဘက်ပင်းစုံမှုတို့ကပြီးရှေ့မှာဇက်တဲ့ရှိလာနေတာပေါ့။မြန်မာနိုင်ငံမှာယင်းနှိမ့်ညွန့်တော့မလုပ်ဖို့အတွက် တဆင်ရကွန်မတီကိုတားမြစ်တာတွေမြန်မာနိုင်ငံနေရောဟိုထွက်ဖို့အတွက်ကွန်မတီကိုပြားပြတာတွေမြန်မာပြည်ကထုတ်တဲ့ပစ္စည်းတွေကိုမဝယ်ဖို့အတင်းသွင်းဖို့အတွက်နိုင်ငံတကာအစိုးရတွေကိုပြားပြတယ်။ဒါရက်ဇက်ထိတ်ဇက်ထိတ်ဖြစ်လာနေတဲ့အသားအလာတွေပေါ့။ဆိုတော့ကျွန်တော်တို့ကတရားမလို့နိုင်ငံကပြားကူးတွေကဘာမှအရေးမကြီးပါဘူးဆိုတော့ကိုယ့်ကိုယ်ဟန်ဆောင်နေလို့မရပါဘူး။တကယ်လို့ဟန်ဆောင်တဲ့ဆိုလို့ရှိရင်ဒါအမှန်တရားကိုပြန်နားမလည်လို့ပဲဖြစ်လိမ့်မယ်။ဒီတစ်ခေါက်ပုံဆိုတာကဒီအခုဒီတစ်ခါက Ranger အတိုင်းဝန်ကတော့ Total နဲ့ကြီးမားတဲ့ဟိုနိုင်ငံအကြက်တွေရနေကြအောင်နိုင်ငံအကြက်တွေရတဲ့အခါကျဒီအမျက်တွေကိုဒီတစ်ခါမှသူတို့မရှိတဲ့ဘူးနိုင်ငံကထောက်ခံမှုတွေသုံးပြီးတော့သူတို့ကဒီတစ်ခါတကယ်ကျူးစားတာကြတော့ပြန်ဝင်ရအောင်လည်းမကဘူးနိုင်ငံသားလည်းပြန်မယ်သူမျိုးစုတွေပြန်မကြည့်အောင်လည်းဆိုတဲ့အဲဒီတော့သူတို့ကဟိုရည်ရချက်ထားတဲ့သဘောရှိတယ်ဒါကြောင့်ကျွန်တော်ကဒီဘက်ကကျွန်တော်တို့စူရနေလေဘူဝါရရပြတ်သားတဲ့မှုတစ်ခုချဝင်လို့အဲ့ဒါပါလဲဆိုတော့ပြန်ဝင်တာတွေလက်ခံမယ်နိုင်ငံသားဖြစ်ခွင့်ရှိရတယ်လို့နိုင်ငံသားဖြစ်ခွင့်ပေးမယ်တို့တော့လည်းတိုင်းရင်းသားလူမျိုးတွေဖြစ်ခွင့်တော့ပယ်တော့မှမပြီးနိုင်ဘူးဆိုတာမျိုးပေါ့ဗျာအဲ့လိုမျိုးရှင်းလင်းပြတ်သွားတာနဲ့ဟိုအခုလေးကစပြီးတော့ပူဝါဒတစ်ခုချမှတ်ထားဖို့လိုပါတယ်